ရန်ကုန်မြို့မကွေးကျောင်းနဲ့ဆရာတော်ဥပမောက္ခအပါအဝင်မြို့ချစ်ရဟန်းတော်တွေနဲ့ရာနဲ့ချီတဲ့လူပုဂ္ဂိုလ်တွေဟာရန်ကုန်တက္ကသိုလ်ရှိကနေကားရီအပြင်တဖြည်းဖြည်းချင်းကျွေးကြော်ပြီးအမေရိကန်တန်ယုံရှိအထိလမ်းလျှောက်ဆန္ဒပြခဲ့တာပါတက္ကသိုလ်နားကနေနိုင်ဝက်လောက်လမ်းလျှောက်ပြီးချိန်မှာအမေရိကန်တန်ယုံရှိမှာဆက်လက်ဆန္ဒပြကြပါတယ်။အမေရိကန်အစိုးရဟာလိန်ညာနေတဲ့အစိုးရဖြစ်ကြောင်းမန္တလေးမြို့မစိုးရိမ်ကျောင်းနဲ့ဆရာတော်တစ်ပါးဖြစ်တဲ့ဥယရာသူကတဝန်လွှာပေးပို့ခဲ့ပါတယ်။အဲ့ဒီတဝန်လွှာကိုတန်ခါတစ်ပါးကဖတ်ကြားပါတယ်
။အမေရိကန်အစိုးရကိုမှန်မှန်ကန်ကန်နဲ့ကြောင်ကြောင်တင်းတင်းပဲတခုနဲ့ပြောလိုက်တယ်။အမေရိကန်အစိုးရဟောတော်ကြီးအစိုးရဘာအစိုးရလဲ
။ဟောတော်ကြီးအစိုးရ
မြန်မာနိုင်ငံမှာမရှိတဲ့ရိုဟင်ဂျာလို့သုံးဆွဲတာဟာနိုင်ငံရဲ့အချုပ်အခြာကိုထိပါတာကြောင့်ဆန္ဒပြတာလို့မြမမြို့သားရေးကွန်ရက်ဥက္ကဋ္ဌဦးဝင်းကိုကိုလက်ကပြောပါတယ်
။အမေရိကန်တန်ယုံကဘင်္ဂလီလူမျိုးတွေကိုရိုဟင်ဂျာဆိုတဲ့အတုံးလုံးသုံးဆွဲပြီးတော့ကျွန်တော်နိုင်ငံရဲ့အချုပ်အခြာအာဏာကိုစော်ကားတဲ့အတွက်ကျွန်တော်တို့ဆန္ဒထုတ်ပေါ်လာခြင်းဖြစ်ပါတယ်။အဓိကပြောချင်တာကတော့ရိုဟင်ဂျာဆိုတာမြန်မာပြည်မှာလုံးဝမရှိဘူး။ဒီအတုံးလုံးကိုဆက်သုံးနိုင်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အချုပ်အခြာကိုစော်ကားတာဖြစ်တဲ့အတွက်ကျွန်တော်တို့ကပြင်းပြထန်ထန်စန့်ကျင်ကန့်ကွက်သွားမယ်
။ရဲတပ်ဖွဲ့ဟာမနက်7နာရီလောက်ကတည်းကလုံခြုံရေးအတွက်ပြင်ဆင်ခဲ့ကြပါတယ်။အင်အားတရာလောက်နှိပါရှိမဲ့ရဲတပ်ဖွဲ့ဝင်တွေတန်ယုံနားကိုမကတ်နိုင်အောင်စီတားခဲ့ပါတယ်။တန်ယုံရှိမှစာနာပြောက်ခွင့်ကိုခွင့်မပြုထားပေမဲ့ဗဟန်းမြို့နယ်ဗိုလ်စိမ်မန်အားကစားခွင့်မှာစာနာပြောက်ခွင့်ပေးခဲ့ပါတယ်။တန်ယုံရှိမှခွင့်မပြုပေမဲ့အမေရိကန်တန်ယုံကိုလမ်းလျှောက်စာနာပြခဲ့တာလို့စာနာပြခေါင်းဆောင်တွေကပြောပါတယ်။မကွေးကျောင်းနယ်ဆရာတော်ဥပမောက္ခကအမေရိကန်အပါအဝင်ကမ္ဘာနိုင်ငံတွေအနေနဲ့သိစေဖို့ကမြန်မာနိုင်ငံမှာရိုဟင်ဂျာလုံးဝမရှိဘူးလို့အခုလိုမိန့်ကြားခဲ့ပါတယ်
။တမိုင်းကျောင်းကိုမလစ်လာဘဲနဲ့ငါအင်အားကြီးနေတဲ့ငါတို့နဲ့ငါလုံးမယ်ဖို့ပြီးတော့သူတို့ကနိုင်ငံတွေကိုတော့ရုပ်ခွင့်ရေးတွေပြောပြောနေပြီးတော့မိမိကိုယ်တိုင်ကြတော့နိုင်ငံကလည်းဥပဒေကိုလည်းချိုးဖောက်တယ်ရုပ်ခွင့်ရေးကိုလည်းပဲမျက်ပယ်ပြုနေခြင်းပေါ့ဘုန်းကြီးတို့ကဒီနေရာကနေပြီးတော့မြန်မာနိုင်ငံပိုင်ရာအမေရိကန်တန်ရုပ်တန်မတ်ကြီးကိုမှတစ်ဖက်နဲ့အမေရိကန်ပါအဝင်ဘဝနိုင်ငံပြည်မှာရှိတဲ့နိုင်ငံပေါင်းများစွာကဒီမြန်မာနိုင်ငံတွင်ရိုဟင်ဂျာမရှိကြောင်းကိုကြီးညာအပ်ပါတယ်ဗျာ
ရခိုင်ပြည်နယ်စစ်တွေမြို့နာကတဲချောင်းဒုက္ခသည်စခန်းအနီးမှာခလီမောက်ခဲ့တာကြောင့်တိဆုံသွားသူရိုဟင်ဂျာတွေအတွက်စိတ်မကောင်းဖြစ်မိကြောင်းနဲ့ရခိုင်ပြည်နယ်ကစစ်ပွဲတွေကြောင့်ထွက်ပြေးရသူတွေအတွက်စိတ်မကောင်းဖြစ်မိကြောင်းအမေရိကန်တန်ယုံကကြီးညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ဆန္ဒပြသူတွေဟာခွင့်ပြုချက်မယူဘဲဆန္ဒပြတာကြောင့်ရဲတပ်ဖွဲ့ကအရေးယူသွားမယ်လို့တာဝန်ကြားရဲမှူးကြီးဦးကျော်ထွတ်ကပြောပါရယ်ခင်ဗျာ